ဒီလာထဲမှာအခြေခံပညာသင်ကျောင်းတွေပြန်ဖွင့်ဖို့စီစဉ်ထားပေမဲ့လက်နက်ကင်ပဏိပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်နဲ့ရှမ်းပြည်နယ်ဘလောက်ဝမြို့နယ်တွေမှာတော့ကျောင်းတွေပြန်ဖွင့်နိုင်မှာမဟုတ်တဲ့ကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါဒီလ21ရက်နေ့အခြေခံပညာသင်ကျောင်းတွေပြန်ဖွင့်တဲ့အခါရှင်းပြည်နယ်ပလောဝမြို့နယ်ကစာသင်ကျောင်းပေါင်း230ကျော်ကတော့ပြန်ဖွင့်နိုင်မှာမဟုတ်ဘူးလို့ပလောဝမြို့နယ်ပညာရေးမှူးစလိုက်အောင်မင်းကပြောပါတယ
်။ဟောအခုကကျွန်တော်တို့ဟိုလောလောဆယ်ရထားတာပေါ်ရှိသေးတယ်ခင်ဗျာ။ရထားတာကတော့ကျွန်တော်တို့ဟိုလောလောဆယ်154ကျောင်းကိုဖွင့်ဖို့ရထားပြီးတော့138ကျောင်းကိုကျွန်တော်တို့လောလောဆယ်ပိတ်ထားဖို့
လနကိုင်ပနိပခတ်တွေကြောင့်ဘေးလွတ်ရာတင်းချောင်နေကြတဲ့ဒေသခံတွေစာသင်ကျောင်းတွေမှာခိုလုံနေကြတာလမ်းပိုက်ဆက်တွေရဲ့ခက်ခဲတာတွေပါဝင်လက်တလုံးကြုံတွေ့နေရတဲ့ခက်ခဲတွေကြောင့်ကျောင်းတွေဆက်ပိုက်ထားဖို့ဆုံးဖြတ်ခဲ့တာလို့လည်းစလိုင်းအောင်မင်းကပြောပါတယ
်။ဟောကျွန်တော်တို့လောလောဆယ်တိတ်နဲ့ဘုအတွက်ရထားတဲ့ကျောင်းတွေကလောလောဆယ်ကဒီပလဲဝမျိုးရဲ့ကျောင်းတဲ့မြောက်တဲ့နဲ့အနောက်ဘက်ကိုပဲကျွန်တော်တို့လောလောဆယ်ဟိုတိတ်ကိုအလိုရထားတာခင်ဗျာ။ဟိုရွာတွေမရှိတဲ့ရွာတွေရှိတယ်ဟိုအားလုံးတိုက်ပွဲဆောင်တွေပေါ့လုံးတိုက်ပွဲဆောင်တွေကျောင်းဘာဖွင့်နိုင်တဲ့အကြောင်းတွေရှိတယ်လို့ဘာလည်းလာရေးခက်ခဲတဲ့အကြောင်းတွေလည်းရှိတယ်ခင်ဗျာ။နောက်ပြီးတော့ပုံနည်းသာဟုတ်မရသေးတဲ့အကြောင်းတွေလည်းရှိတယ်ခင်ဗျာ။အဲ့ဒါအကြောင်းလို့လို့ဆိုကျွန်တော်တို့ဒါရဟောလို့စီပိတ်ဖို့ရထားတာခင်ဗျာ။
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလည်းစာသင်ကျောင်းတွေပြန်ဖွင့်နိုင်ရေးမရေမရာဖြစ်နေစေပါ။ရခိုင်ပြည်နယ်မှာအထက်တန်းကျောင်းပေါင်း400ကျော်ထဲကကြောက်တော်ပုံနှကျွန်းရသေးတောင်နဲ့မောင်တော်မြို့နယ်မှာရှိတဲ့အထက်တန်းကျောင်းအနည်းဆုံး6ကျောင်းကိုဆက်ပိတ်ထားမှာဖြစ်တယ်လို့အထက်တန်းကျောင်းပေါင်း60ကျော်အတွက်ဆရာဆရာမတွေအလုံးလောက်မရှိသေးကြောင်းပညာပညာရေးမှူးရုံးကစီးရင်တွေမှာဖော်ပြထားပါတယ်။ရခိုင်မြောက်ပိုင်းမှာစစ်ဆောင်ဦးရေ2000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပြီးစစ်ဆောင်စခန်းတွေမှာရှိနေတဲ့ကျောင်းသူကျောင်းသားတွေဟာလည်းပညာသင်ကြဖို့ခက်ခဲနေကြတာပါ။ကျောက်တော်မြို့နယ်ညောင်ရှောင်းစစ်ဆောင်စခန်းမှာကျောင်းသူကျောင်းသား900ကျော်အထိရှိနေပြီးလက်ရှိချိန်ထိဘေးကျောင်းမှာတက်ရမလဲဆိုတာမသိသေးဘူးလို့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်။ကျွန်တော်တို့စစ်ဆောင်စခန်းမှာဒီကျောင်းသူခက်ခဲကတော့ဟိုတော်တော်လေးခက်ခဲရှိတယ်။ဘာကြောင့်လဲဆိုတော့ဒီမှာဒီကျောင်းသားတွေကလည်းအများများတယ်။နောက်ပြီးတော့ဟိုအခုချိန်ထိဒီပညာရေးခန္ဓာကနေပြီးတော့ဒီဘယ်မှာတားရမယ်ဘယ်လိုအခြေအနေရှိတယ်ဆိုတာကိုတိတိတိကျလေးမထရသေးဘူးခင်ဗျာအခုချိန်ထိ
လက်ရှိရှင်မှာကိုဗစ် -19 ကာယရောဂါကြောင့်တနင်္ဂနွေလုံးတိုင်းတာနဲ့ကျောင်းဖွင့်ရှင်တွေကိုပြောင်းလဲခဲ့ရတယ်လို့ကျောင်းခန်းတစ်ခန်းမှာကျောင်းသူကျောင်းသားအယောက်20သာထားရှိပြီးတဦးနဲ့တဦး6ပွဲကောင်မှထားရှိဖို့လည်းပညာရေးဝန်ကြီးဌာနကထုတ်ပြန်ထားတာပါလက်ရှိချိန်မှာအထက်တန်းစင်းကျောင်းသူကျောင်းသားတွေကျောင်းအားလက်ခံနေပြီးအထက်တန်းကျောင်းကိုဇူလိုင်လ21ရက်အလေးတန်းစင်းကျောင်းမြောက်ကိုဩဂုတ်လ4ရက်နေ့နဲ့မူလတန်းကျောင်းတွေကိုဩဂုတ်လ17ရက်နေ့မှာဖွင့်လှစ်တော့မှာဖြစ်တယ်လို့လည်းပညာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ